ညပိုင်းအလန်နိုင်ငံရဲ့ငင်းချမ်းရေးဟာကမ္ဘာတစ်လောပဋိပက္ခတွေကြားမှာနေထိုင်နေကြသူတွေအတွက်ငင်းချမ်းရေးလမ်းစဉ်ပုံချမ်းဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါတယ်။ငင်းချမ်းရေးလမ်းစဉ်မှာပါမယ့်အချက်အလက်တွေကိုခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပေမဲ့လည်းငင်းချမ်းရေးရဲ့ကံကြမ္မာကိုတော့ပြည်သူလူထုကပဲအဆုံးဖြတ်ပေးရမှာဖြစ်တယ်လို့တနင်္လာနေ့က Belfast မြို့ကလူငယ်တွေကိုပြောကြားတဲ့မိန့်ခွန်းထဲမှာသမ္မတအိုဘားမားကထည့်သွင်းပြောဆိုသွားတာပါ။တနင်္လာနေ့အင်ဂါနေ့ဒီမှာပြုလုပ်မဲ့ G8 ဆက်မှုထိပ်သီးရှင်းနိုင်ငံရဲ့ထိပ်သီးညီလာခံတက်ဖို့အတွက်သမ္မတဩဘားမားဟာဝါရှင်တန်ကနေ Belfast မြို့ကိုတနင်္လာနေ့မနက်မှာရောက်လာတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွင်းစီးရီးယားသဘုံတွေကိုအမေရိကန်တို့ကစစ်ဖက်ဆိုင်ရာအကူအညီတွေပေးမယ်ဆိုတဲ့ကိစ္စကဦးစားပေးအဖြစ်နဲ့ပါဝင်နိုင်ပါတယ်။ထိပ်သီးဆွေးနွေးပွဲအတွင်းမှာကြဆင်းနေတဲ့ကမ္ဘာစီးပွားရေးအခြေအနေနဲ့ပတ်သက်လို့လည်းဆွေးနွေးကြဖို့ရှိနေပါတယ်။သမ္မတဩဘားမားဟာထိပ်သီးညီလာခံမတိုင်ခင်ဗြိတိရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တင်းလာနေအစောပိုင်းမှာတွေ့ဆုံခဲ့ပါတယ်။သမ္မတဩဘားမားဟာတင်းလာနေမှာပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတွေ့ဆုံပြီးစီးရီးယားရေးကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။ရုရှားနိုင်ငံဟာစီးရီးယားသမ္မတဘရှာအယ်အာဆတ်ကိုအစဉ်တစိုက်ထောက်ခံအားပေးလာတဲ့နိုင်ငံလည်းဖြစ်ပါတယ်။